အမေရိကန်ထောက်လှမ်းရေးဌာန CIA အကြီးအကဲဟာအစ္စရေးအီဂျစ်နိုင်ငံတို့ကထောက်လှမ်းရေးအကြီးအကဲတွေအပါအဝင်ကာတာဝန်ကြီးချုပ်တို့နဲ့အစ္စရေးဟာမတ်စ်စစ်ပွဲအပြစ်ခတ်ရစဲရေးနဲ့ဖမ်းဆီးခံထားရတဲ့အကျဉ်းသားတွေပြန်လွှတ်ပေးရေးကိစ္စတွေကိုဥရောပတိုက်မှာလာမယ့်ရက်ပိုင်းတွင်ဆွေးနွေးဖို့ရှိတယ်လို့အမေရိကန်ခြေစိုက်သတင်းတွေမှာရေးသားကြတာကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါတယ်CIA အကြီးအကဲ William Burns ဟာ Israel Hamas အရေးဆွေးနွေးဖို့လာပဲရပိုင်းတွင်မှာပဲဥရောပတိုက်ကိုသွားမှာဖြစ်တယ်လို့ The Washington Post နဲ့ ACO သတင်းတွေမှာဖော်ပြကြပေမဲ့သူတို့ဘယ်နေရာမှာတွေ့ဆုံပွဲပြုလုပ်မယ်ဆိုတာကိုတော့ဖော်ပြမထားပါဘူးအခုလိုမျိုး CIA အကြီးအကဲဥရောပတိုက်သွားမဲ့ခီးစဉ်နဲ့ပတ်သက်လို့ CIA ဘက်ကရောအမေရိကန်သမ္မတအင်ဖြူရောဘက်ကရောအတည်ပြုချက်ပေးဖို့ညှင်းဆိုကြောင်း AFP သတင်းမှာရေးပါတယ်ဒါပေမဲ့နိုဝင်ဘာလကုန်မှာအကျဉ်းသားတွေလွတ်မြောက်ရေးသဘောတူညီချက်ရဖို့ဆွေးနွေးပွဲတွေမှာ Williams Banks အနေနဲ့ပါဝင်ခဲ့ကြောင်းနဲ့နောက်ထပ်အကျဉ်းသားတွေလွတ်ပေးရေးဆွေးနွေးမှုတွေမှာလည်းဆက်ပြီးတော့ပါဝင်နေကြောင်းအင်ဖြူရောအမျိုးသားလုံခြုံရေးပြောခွင့်ရ John Kirby ကပြောပါတယ် Israel Hamas အကြားနိုဝင်ဘာလအတွင်းတရင်ဘက်တစ်ဘက်ကြာခဲ့တဲ့ယာယီအပြစ်ခတ်ရစဲရေးသဘောတူညီမှုကာလအတွင်းမှာ Hamas တို့ကသူတို့ဖမ်းဆီးထားတဲ့အကျဉ်းသား100ကိုပြန်ပြီးတော့လွှတ်ပေးခဲ့တယ်လို့ Israel ဘက်ကလည်း Palestine အကျဉ်းသား240ကိုပြန်လွှတ်ပေးခဲ့ပါတယ်ရှင်